ဒီကနေ့ဗုဒ္ဓဖူးနေ့မှာပဲတရုတ်ကွန်မြူနစ်ပါတီခေါင်းဆောင်ဟူချင်တောင်ဟာဥက္ကဋ္ဌရာထူးကနေတရားဝင်အနားယူသွားပြီးဖြစ်ပါတယ်။နိုင်ငံရဲ့ထိပ်သီးခေါင်းဆောင်နေရာကိုတော့ဒုသမ္မတရှီကျင်းပင်ကလွှဲပြောင်းယူဖို့စီစဉ်ထားပါတယ်။ဘေကျင်းမြို့တော်ရဲ့ပြည်သူ့ခမ်းမကြီးမှာသတင်းတစ်ပတ်ကြာကျင်းပခဲ့တဲ့ပါတီညီလာခံရဲ့နောက်ဆုံးနေ့မှာတော့သမ္မတဟူကတက်ရောက်လာတဲ့ညီလာခံကိုယ်စားလှယ်တွေကိုဆယ်စုနှစ်ချီပြီးတော့ဦးဆောင်ခဲ့တဲ့တရုတ်နိုင်ငံရဲ့ခေါင်းဆောင်မှုအသစ်အပြောင်းလဲအောက်မှာစီလုံးညီညွတ်ကြဖို့တိုက်တွန်းပြောကြားခဲ့ပါတယ်။ကြာသပတေးနေ့မှာမစ္စတာဟူရဲ့ကွန်မြူနစ်ပါတီအကြီးအကဲယာရုကိုဒုသမ္မတရှီကျင်းပောင်ကလက်ခံယူဖို့ရှိသလိုမျိုးပဲဒုတိယဝန်တတိတရုတ်ဝန်ကြီးချုပ်ဝန်ကြားပောင်ရဲ့နေရာကိုလည်းဒုဝန်ကြီးချုပ်လီကအစားထိုးဖို့ပြင်ဆင်ထားပါတယ်။မစ္စတာရှီနဲ့မစ္စတာလီဟာတရုတ်နိုင်ငံရဲ့ဩဇာအာဏာအကြီးမားဆုံးထိပ်တန်းကောင်းဆောင်နေရာတွေကိုဆက်ခံကြဖို့တရားသလောက်ရှိနေပါတယ်။နိုင်ငံရဲ့ဥဆောင်မှုအဖွဲ့ကကြာသပတေးနေ့မှာကျင်းပမယ့်အခမ်းအနားမှာတော့ဘယ်သူတွေကဘယ်ယာရုကိုရမလဲဆိုတာကိုတရားဝင်ကြေညာတော့မှာဖြစ်ပါတယ်ရှင်။